Papua New Guinea နိုင်ငံ Manus ကျွန်းပေါ်မှာ ရှိတဲ့ ဒုက္ခသည် စစ်ဆေး ဌာနဟောင်း ကနေ ဒုက္ခသည်တွေနဲ့ ခလုံးဝင် ရှောက်ထားသူတွေကို တပ်အင် အသုံးပြီး အာရမ ပြောင်းရွှေ့ခဲ့တယ် လို့ သတင်းတွေ ထွက်လာတဲ့ အပေါ် စိတ်အနှောက်အယှက် ဖြစ်မိကြောင်း ယွန်နိစီယာ ဒုက္ခသည်များ ဆိုင်ရာ ကုလသမဂ္ဂ မဟာမင်းကြီးရုံးက ကြာသပတေးနေ့မှာ ပြောပါတယ် Australia နဲ့ Papua New Guinea နိုင်ငံတို့ အနေနဲ့ အခြေအနေတွေကို ထင်းထင်းသင်းသင်း ကင်တွယ်ပြီး ငြိမ်းချမ်းစွာ ဖြေရှင်းကြဖို့ ယွန်နိစီယာ ကတောင်းဆိုလိုက်ပါတယ် ဆိုးဝါးလာတဲ့ အခြေအနေတွေအောက်မှာ ကာလရှည်ကြာစွာ နေထိုင်နေကြတဲ့ ဒုက္ခသည်တွေကို အကာအကွယ်ပေးဖို့ Australia မှာ တာဝန်ရှိတာကြောင့် ဒီကိစ္စကို Australia အနေနဲ့ ပြည်လဲအောင် ဆောင်ရွက်စီလိုကြောင်း ယွန်နိစီယာ ပြောခွင့်ရ Dunia Aslam Khan က ဗီဒီယို နဲ့ အတန်ကြိုတွင်းထားတဲ့ ကြေညာချက်က တင်ပြကြလိုက်ပါတယ် ဒါဇင်နဲ့ချီတဲ့ခေါ်လုံဝင်ရှောက်ထားသူတွေကို Papua New Guinea အာဏာပိုင်တွေက နေရာပြောင်းလိုက်ပြီး ကျန်တဲ့ဒုက္ခသည် 300 လောက်ကိုလည်း သူတို့အခုရှိနေတဲ့ဒုက္ခသည် ထိမ့်သိမ်းရေးစခန်းကနေ ပြောင်းသွားရေးအတွက်ဖိအားပေးခဲ့ပြီး ဂရင်းနေတဲ့ တခြားပစ္စည်းတွေကိုလည်း ဖျက်ဆီးပစ်ခဲ့တယ်လို့ဆိုပါတယ် မလာမကမှာရှိတဲ့ လော်ရန်ကောင်းမြို့ကို ပြောင်းရွှေ့နေရာချထားရေးအတွက် ရဲအရာရှိတွေနဲ့လူမှုကြီးကြရေးဆိုင်ရာအရာရှိတွေ Manus ကျွန်းပေါ်က ထိမ့်သိမ်းစခန်းကိုရောက်လာပြီး လူပေါင်း 388 ယောက်ရှိတဲ့အထက်ကခေါ်လုံဝင်ရှောက်ထားသူ 90 ကိုအေးချမ်းစွာရွှေ့ပြောင်းပေးခဲ့တယ်လို့ဆိုပါတယ်